ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနောက်ထပ်ရိုဟင်ဂျာမွတ်စလင်3000နဲ့4000ကျော်ကိုလာမယ့်နှစ်ရက်အတွင်းဘာဆန်ချာကျွန်းကိုထပ်ပြီးပို့ဆောင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူနှစ်ဦးကတနင်္ဂနွေနေ့ကပြောကြားလိုက်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကဘာဆန်ချာကျွန်းကိုစတင်ရွှေ့ပြောင်းခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း9000လောက်ရှိနေပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တသန်းကျော်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကဖြိုဖျက်ထားတဲ့တောင်ဆောင်တွေပေါ်မှာယာယီတက်စခန်းတွေစောက်ပြီးခိုလုံနေကြတာဖြစ်ပါတယ်။ကျွန်းကိုရွှေ့ပြောင်းမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတနင်္လာနေ့အင်္ဂါနေ့တွေမှာတင်းမော့တွေနဲ့တည်ယူပို့ဆောင်ပေးမှဖြစ်တယ်လို့ရေးတပ်ဗိုလ်မှူးချုပ်ရာရှက်ဇတ်တာကပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့အာနာသိမ့်ပြီးပထမဆုံးပြောကြားတဲ့သူ့မိန့်ခွန်းမှာဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်ရှင်။